မဘဝမှာတံမိုးထားတဲ့အရာတွေကတော့ချစ်ချင်းမြတ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ချစ်ချင်းမြတ်တာရှိမှသာအမုန်းမပါတဲ့နည်းလူသားအချင်းချင်းတိကျနိုင်လေနားလည်နိုင်မှာပါ။အဲ့မှဒါဘဝမှာပို့ပြီးတော့တရားလာနေလို့ဒီမှာထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအရင်ကတော့ဘဝတို့ထပ်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ဒီမှာရဲ့အခြေခံယူဆချက်တွေပါ။နောက်ထပ်ဒီမှာစဉ်းစားမိတာတစ်ခုကတော့ဒီတို့အဖွဲ့အစည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့လို့ကျွန်မယုံကြည်မိပါတယ်။အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီးလက်ဒီလူရအောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေရွယ်ကလေးငယ်ကြီးအများကြီးရှိပါတယ်။အဲ့တော့တောင်းမထားတဲ့မိသားတွေကိုအေးအေးယူရဲ့ဥပဒေလည်းမရှိသေးပါဘူး။အဲ့တော့တောင်းမထားလို့ရှိရင်အေးအေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတဲ့လို့ကျွန်မမြင်ပါတယ်။နောက်ထပ်ကျွန်မပြောတင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့ညီအစ်ကိုလူတွေကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်ဒါတော့ဒီလူညီအစ်ကိုကရိုးရိုးစစ်မင်းကြီးမကြံလို့လားမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲတော့နိုင်ငံတော်ဘဏ်တွေကနေပြီးတော့အများပြည်သူအတွက်ငွေစုရုံတွေမကောက်ပေါ့နော်ငွေထုတ်ကြည့်တဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါကိုလည်းသူတို့ရအလွယ်တကူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေအခက်အခဲတွေပြည့်နေသွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ဖြစ်တော့ဝါဆိုလို့ရှိရင်အဲကျွန်မတို့မိသားစုလက်ထက်တော့ဟာပေါ့နော်ဒီအစိုးရဝန်ထမ်းတွေလာစားဟာအရှိတကြက်သားနှစ်ကြက်သားနဲ့ညီညာရဲ့လာစားရခဲ့ကြပါတယ်။အခုချိန်မှာတော့ကျွန်မတို့ဒီမှာရှိနေဝန်ထမ်းတွေလာစားရှင်ငါမူသားနဲ့ညီညာရဲ့ဝင်ငွေတော့မရှိကြပါဘူးအဲ့တော့သူတို့ဒီမှာဝန်ထမ်းကြီးရဲ့အကျင့်ချက်ဆားမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝင်ငွေလဲပါခြင်းဟာလည်းအကြောင်းရင်းတည်းဖြစ်နေတဲ့အကြောင်းမလို့ဒီလိုဖြစ်ရင်းနှီးကြံနိုင်ဖို့ဆိုတာဟာသူတို့ရဲ့ဝင်ငွေဟာလုံလောက်တဲ့အနေထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝင်ငွေနဲ့သူတို့စဲဖြစ်လို့တော့မှသူတို့ရဲ့အနေထားဟာဒီဝန်ထမ်းကြီးရဲ့အနေထားဟာအိမ်တလုံးဝင်နိုင်လို့အမိသားမရှိရအောင်အဲ့တော့အိမ်ချမ်းမြေကြီးလုံးကြီးညက်တက်နေခြင်းဟာလေအစိုးရဖြည့်ရှင်းတဲ့နဲ့အရာတခုလို့ကျွန်မမြင်ပါတယ်အစားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်မှာဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတဲ့နည်းကျွန်မမြင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစီemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်